COVID-19 တိုက်ဖျက်ရေးဆိုင်ရာအစိုးရရဲ့ညှိနှိုင်းပူးပေါင်းရေးကော်မတီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၂ဖွဲ့ကိုရောဂါထိန်းချုပ်ကုသရေးဆိုင်ရာကျန်းမာရေးအထောက်အကူပြုပစ္စည်းတွေနဲ့ quarantine center တွေမှာအသုံးပြုရမဲ့ပစ္စည်းတွေကိုပေးအပ်ခဲ့တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။ COVID-19 ရောဂါတိုက်ဖျက်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်ဖို့အစိုးရကဖွဲ့စည်းထားတဲ့ကော်မတီဟာ EAO အဖွဲ့တွေနဲ့အစုအဖွဲ့လိုက်ရောတဖွဲ့ချင်းအလိုက်ပါ online ကနေဆွေးနွေးခဲ့ပြီးဆွေးနွေးပွဲရက်လက်အရလိုအပ်တဲ့ကျန်းမာရေးအထောက်အကူပြုပစ္စည်းတွေကိုရန်ကုန်မြို့မှာလွှဲပြောင်းပေးအပ်ခဲ့ပါတယ်။ကျန်းမာရေးထောက်အကူပြုပစ္စည်းတွေကို NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့အပြင်လက်မှတ်မထိုးသေးတဲ့2ဘွဲ့ကိုပါလွှဲပြောင်းပေးအပ်ခဲ့တာဖြစ်ကြောင်းအခမ်းအနားကိုပါဝင်တယောက်ခဲ့တဲ့ဦးလမောင်ရွှေကပြောပါတယ်။
ဒီလိုအခမ်းအနားကိုဒီဆက်ဖက်ပြောင်းတော့ဒီလိုလာတဲ့ဆက်ဖက်ကဒီဆက်ဖက်လုံးရဲ့ဆက်ဖက်ရဲ့အခြေအနေမှာဒီလိုဆိုရတဲ့အခြေအနေဒီဆက်ဖက်မှာရှိတဲ့ဆက်ပီပီနဲ့ဒီကြားပြီးတော့ရှိတဲ့အခင်ပီပီကိုဒီဆက်ဖက်ကကိုယ်နဲ့တက်ပါတယ်ဒီလိုဒီလိုကတော့ဆက်ခွန်ဖိုင်းဆိုရင်လည်းတက်ပါတယ်ဒီလိုခံရတဲ့ဒီလိုလည်းတော့ပြောလို့
ပေးအပ်တဲ့ပစ္စည်းတွေမှာငင်းချမ်းရေးကော်မရှင်ရန်ပုံငွေကနေပေးတဲ့ COVID-19 ကာကွယ်ထိန်းချုပ်ရေးအထောက်အကူပြုပစ္စည်း6မျိုးနဲ့ရန်ကုန်တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနကထောက်ပံ့တဲ့ Quarantine Center တွေမှာအသုံးပြုဖို့ပစ္စည်း13မျိုးပါဝင်ပါတယ်။အစိုးရကရောဂါတိုက်ဖျက်ရေးအတွက်ကူညီထောက်ပံ့လာတဲ့အပေါ်EAO ရဲ့ကိုယ်စားလှယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဒုဥက္ကဋ္ဌဦးမျိုးဝင်းကအခုလိုပြောပါတယ်။
ဒီလိုတွေဆွေးနွေးကြတာဒီပညာကူညီလိုအပ်တယ်ဒီရုပ်ထုတ်ပစ္စည်းတွေလည်းဒီရောဂါတွေကာကွယ်ထိန်းချုပ်မှုတွေအဲဒီပုံမှန်မှုတွေဒီမှာဒီဆွေးရတဲ့ပညာတော်သူဒီပါပိနေတဲ့သူပါပုတ်ပြီးတဲ့သဘောပါပဲဒီရောဂါကိုကူကောင်းဆောင်ရွက်ဖို့ကတားတော့နှစ်ဖက်စလုံးအညီပြပါတယ်ဒီရောဂါတော့ကူကောင်းစရာကောင်းတဲ့ဖြည့်ရှင်းလို့မရလားဟုတ်အဲ့ဒါကူကောင်းဆောင်ရမယ်ဆိုတဲ့ခြေကံပေါ်ပါပဲကူကောင်းဆောင်ရမှုတိုက်တွန်းတယ်တစ်ဖက်မှာဒီကူကောင်းဆောင်ရခြေကံနဲ့ပြောယူကြည်မှုတည်ဆောက်ပြီးတော့ဒီတည်းပြနေတဲ့ကနာပြည်ချမ်းကြီးဟိုတဲ့ဒီတဲ့အောင်မြောင်ဆောင်ရည်ပူကြတာတော့မကသူတို့တိုက်တော့ပါတယ်ကျွန်တော်တို့ဒီလိုဆိုပြပါတယ
်လောလောဆယ်မှာတော့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးနဲ့ဆက်လျင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီဟာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့9ဖွဲ့နဲ့ဆွေးနွေးထားသလိုလက်မှတ်မရေးထိုးသေးတဲ့တရင်းဒီမျိုးသားတိုးတက်ရေးပါတီ KNPP နဲ့လည်းဆွေးနွေးထားပါတယ်ဒီလအစောပိုင်းကတော့ COVID ရောဂါကာကွယ်ထိန်းချုပ်ရေးအတွက်ဆောင်ရွက်နေတဲ့ကရင်အမျိုးသားစည်းရုံး KNU ဂိတ်တချို့ကိုအစိုးရတပ်မတော်ကဖယ်ရှားခဲ့တဲ့နောက်နှစ်ဖက်တပ်တွေအကြားမှာပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီကနေ့မှပဲညှိနှိုင်းပူးပေါင်းရေးကော်မတီနဲ့ KNU အကြားမှာအွန်လိုင်းကနေတဆင့်ဒုတိယအကြိမ်ထပ်မံဆွေးနွေးခဲ့ကြောင်းဦးလာမောင်ရွှေကပြောပါတယ
်။ဒီကောက်ဆွေးနွေးတာမချက်ရှိတယ်ပေါ့နော်။အဲ့ဒါဒီနေ့ရှင်းကြတာတော့ကျင်းပဲဒီစကရင်ပေါ်နေမှာဒီကမဲဆီစီရခိုင်ရရနေဂျူလက်နေရာတွေမှာတဲ့အချင်းမျိုးရဲ့တက်ဖွဲ့ကျေးရလည်းနေတပားနေနေတဲ့ဒါမပေါ်ဝင်ဘူးလေအဲ့ဒါဆေးကြီးနဲ့ပေါ်နေတဲ့မိုးဟူပေါ့ကျေးပြီးကျမရဲ့ဝန်ထမ်းတွေရဲ့နောက်ပြီးတော့ဆေးဝန်ထမ်းပေါ့အဲ့ဒါကပါတယ်လို့သူရှင်းပြတယ်သူအနေနဲ့တော့ကိုဗစ် -19 ဆိုတဲ့ဝက်ဆိုးနေတဲ့ကဆောင်းနေတယ်လို့ပြောတယ်ပေါ့နော်နောက်တစ်ခုကတော့နိုင်ငံတကာအကူအညီကိစ္စတွေလည်းဒီနေ့ဆွေးနွေးထံမှာပါတယ်
KNU ဘက်ကဆွေးနွေးတဲ့အချက်မှာနှစ်ဖက်အကြားဖြစ်ပေါ်တဲ့ပြည်ပခန့်တွေရှင်းချဖို့နဲ့ထပ်မံမဖြစ်ပွားစေဖို့အတွက်ပူးပေါင်းဆောင်ရွက်မှုအဖြစ်အစိုးရကော်မတီဘက်ကရှုမြင်ကြောင်းနဲ့နိုင်ငံတကာအကူအညီကိစ္စတွေကိုတော့ထပ်မံဆွေးနွေးဖို့ရှိနေကြောင်းဦးလမောင်ရွှေကဆက်ပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့တက်မရော်ကလည်း NCA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကို COVID-19 ရောဂါတိုက်ဖျက်ရေးအတွက်လိုအပ်တဲ့ကျန်းမာရေးဆိုင်ရာအထောက်ပံ့တွေကိုပေးအပ်ခဲ့တယ်လို့ NCA လက်မှတ်မရေးထိုးသေးတဲ့ဖွဲ့စည်းတွေကိုလည်းပေးအပ်တာတွေရှိပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။